မြန်မာစစ်ကောင်စီကအကျဉ်းသားဆယ်ဦးမကြသေးခင်ကတည်တံ့ချမှတ်အပြစ်ပေးခဲ့တာကိုပြန်လည်ရုပ်သိမ်းပေးဖို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့နဲ့ AAPP နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းတို့ကတောင်းဆိုလိုက်ကြပါတယ်။ဒါအပြင်မြန်မာစစ်တပ်အနေနဲ့နိုင်ငံအတွင်းတည်တံ့ပေးတာကိုအပြစ်ဒဏ်ရုပ်သိမ်းရေးအတွက်ရည်ရွယ်ပြီးလက်ရှိမှာတည်တံ့အပြစ်ပေးထားတာတွေကိုတရားဝင်ဆိုင်ခံထားဖို့လည်း HRW ကဒီဇင်ဘာလ5ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။နိုင်ငံတကာအသံဝိုင်းကအပြင်းထန်တောင်းဆိုကန့်ကွက်နေတဲ့ကြားကဇူလိုင်လအတွင်းကိုဂျီမီနဲ့ကိုဖြိုးစီရတော့အပါအဝင်လူလေးဦးကိုကွက်မြစ်အပြီးမှာတကုံတက္ကသိုလ်ကျောင်းသား9ဦးအပါအဝင်အကျဉ်းသား10ဦးကိုစစ်ကောင်စီကမကြသေးခင်ကပဲထပ်မံတည်တံ့အပြစ်ပေးလိုက်တာဖြစ်ပါတယ်ဒီအမှုတွေအားလုံးကိုနိုင်ငံတကာကသတ်မှတ်ထားတဲ့စံချိန်စံညွတ်နေတဲ့အညီကြားနာစစ်ဆေးခဲ့ခြင်းမရှိဘဲစီရင်ချက်ချခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်တကုံတက္ကသိုလ်ကျောင်းသားတွေကိုနိုဝင်ဘာလ30ရက်နေ့မှာစစ်ခုံရုံးကနေရသသက်ကြီးပုတ်မှ302နဲ့တကပိတ်စီရင်ချက်ချခဲ့တာဖြစ်ပါတယ်သူတို့ဟာအရင်စစ်တပ်အရာရှိအောင်တူဦးဖြစ်သူနေအိမ်မှာတွားရောက်လုကြံတပ်ဖြတ်မှုနဲ့ဆွဲချက်တင်ပြီးအခုလိုတည်တံ့အပြစ်ပေးခံရတာပါအပြစ်ပေးခံရတဲ့တကုံတက္ကသိုလ်ကျောင်းသား9ဦးစလုံးဟာအသက်25နှစ်အောက်လူငယ်တွေဖြစ်ကြပြီးမနေ့ပြန်ဒီဇင်ဘာလ9ရက်နေ့မှာကွန်မြင့်မယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်မြန်မာနိုင်ငံမှာစစ်တပ်ကမနေ့ဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းလိုက်ပြီးတဲ့နောက်အခုအချိန်ထိတည်တံ့အပြစ်ပေးခံရသူ130ရှိသွားပြီလို့ကုလသမဂ္ဂကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်ခင်ဗျာ